ဟုတ်ကဲ့အစိမ်းမြပညာဦးစီးဌာနကတက္ကသိုလ်ဒီဂရီကောလိပ်တင်တဲ့ကျောင်းတွေမှာဒီစာရန်ဖတ်ပွဲတွေဟောပြောပွဲတွေဆွေးနွေးပွဲတွေအတွင်းမှာနိုင်ငံရေးနဲ့ပတ်သက်တဲ့စာရန်ဖတ်ပွဲတွေမလုပ်ဖို့ဆိုပြီးတော့ဒီတာမစ်ချက်ထွက်လာပါတယ်ဒီပေါ်မှာ NLD ပါတီရဲ့သဘောထားအရင်သိချင်ပါတယ်ရှင်ဘယ်လိုသုံးသပ်ပါလဲရှင
်ဒီမှာတော့ပထမဆုံးပြောရမှာကတော့တရားတွေကပါတီရဲ့ပြောရေးဆိုခွင့်ရှိသူနဲ့အရင်ဆုံးပြောကြည့်ရင်တော့ကောင်းမယ်လို့ထင်ပါတယ်ကျွန်တော်သဘောထားဆိုရင်တော့ဟိုလေဒီလိုညွန်ကြက်ချက်တွေထုတ်တဲ့ဟာကဘယ်လိုကြောင့်ဒီလိုထွက်ရလဲဆိုတဲ့အကြောင်းတော့ရှင်းလိမ့်မယ်လို့ထင်ပါတယ်ဆိုတော့လည်းပဲကျွန်တော်တူတဲ့သဘောထားပေါ့လေမူရတော့ဒါဟိုပြန်ပြီးတော့စဉ်းစားစရာကောင်းတယ်လို့ကျွန်တော်တော့ပြောချင်ပါတယ
်ဟုတ်ကဲ့ဒါအကြောင်းတော့ရှိမယ်ဆိုတော့ဘယ်လိုအကြောင်းတွေကြောင့်လို့သုံးသပ်ပါလဲရှင
်ဒီလိုပြအခုကာကအကြောင်းမှာအကြောင်းသားတွေရဲ့မှာလဲဟိုအကြောင်းသားအဖွဲ့အစည်းပေါ့လေတမန်ကလည်းဖြစ်ဖြစ်တခြားအဖွဲ့အစည်းတွေလည်းဖြစ်ဖြစ်အခုကမတူပွဲပြားတဲ့အနေအထားတွေရှိနေတယ်လေရှိနေတဲ့ကာကြတော့ဒီလိုကိစ္စတွေပေါ်လာတဲ့အခါမှာဒါအပြိုင်ဆိုင်တွေဖြစ်လာမယ်ပြိုင်ဆိုင်တွေပြောဆိုလာတဲ့အဲ့မှာပြိပခအသွန်ဆောင်တဲ့ဝီရိုဒီသွန်ဆောင်တဲ့အနေအထားတွေလည်းရှိလာနိုင်တယ်လို့ယူဆလို့ဖြစ်ပါလိမ့်မယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့အခုဒီလိုမျိုးထုတ်ပြန်ချက်ကိုလာဥပမာနိုင်ငံတော်သမရတို့ဟာလာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ဒါမျိုးတွေသိနိုင်မလားသူတို့သိရင်ရောဒီလိုမျိုးရှိလာနိုင်ပါမလားရှင်ဘယ်လိုသုံးသပ်ပါလဲရှင်ဟုတ်ကဲ
့အများကတော့ဟိုသူတို့လည်းခုနကကျွန်တော်ပြောလိုပါပဲပြန်ပြီးတော့လေဒီဟာကိုလာပါကြောင့်ဒီလိုညင်ကြက်တုတ်ရပဲဆိုတာဒါသူတို့သိလာမယ်ဆိုရင်တော့သူတို့လည်းတော်ပြန်ပြီးတော့စဉ်းစားဖို့ပြန်ပြီးတော့သုံးသပ်ဖို့အဲ့လိုပဲပြန်ညွှန်ကြားလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အခုဆိုရင် NLD ဦးဆောင်တဲ့အစိုးရအဖွဲ့ထဲမှာဒီတာဝန်ယူကြရတယ်ပေါ့နော်နိုင်ငံထိပ်ပိုင်ခေါင်းဆောင်တွေထဲမှာဒီအသက်အရွယ်အဖြစ်တော့ပေါ့နော်အသက်60ကျော်တွေများတယ်ဆိုပြီးတော့တင်းနေတောင်ထွက်လာတာရှိပါတယ်နိုင်ငံအတွက်ဟလာဖွံ့ဖြိုးရေးပြန်လည်ထူထောင်ရေးတွေအတွက်အရေးကြီးတဲ့အချိန်မျိုးမှာလူငယ်တွေရဲ့စွမ်းဆောင်ရည်မြင့်တင်လာနိုင်ဖို့ပေါ့နော်လူငယ်တွေကိုလက်လွှဲပေးနိုင်ဖို့အတွက်ဟိုမှာ NLD ပါတီကဘာတွေလုပ်နေတာရှိသလဲအခုလိုမျိုးဒီကတ်သက်ချက်တွေဟာပို့ပြီးတော့ဒီထိခိုက်မသွားစေဘူးလားရှင်ဥပလိုသုံးသပ်ပါလဲရှင
်ဟုတ်ကဲ့ဗျာကျွန်တော်ပထမအဆုံးပြောချင်တာကတော့လေလူငယ်တွေရဲ့အခွင့်အာဏာနဲ့ပတ်သက်လို့ကတော့ကျွန်တော် NLD ကမကြခင်ကပဲလူငယ်ညီလာခံဟိုကျေကျေပြတ်ပြတ်လုပ်ခဲ့ပြီးပြီလေမကြခင်မှာပဲလူငယ်တွေလည်းပါဝင်တဲ့နိုင်ငံလုံးဆိုင်ရာညီလာခံလည်းလုပ်ကြတော့မယ်ဆိုတဲ့အခါကျတော့ဒီလူငယ်ရောလူကြီးရောပေါ့ဒီအနာဂတ်အတွက်တာဝန်ကွဲဝေးပေးနိုင်ဖို့အတွက်တော့စီစဉ်ကြတော့မယ်လို့ကျွန်တော်တို့ယူဆပါတယ်။ယူဆတဲ့အခါကျတော့သူတို့ကတော့တင်းတီတီမေးသလိုပဲလေလူငယ်တွေရဲ့အခက်အခဲနဲ့ပါလာလိမ့်မယ်။ပို့ပြီးတော့ပါဝင်ပတ်သက်လာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲ့တော့ဟိုလောလောဆယ်မှာတော့အသက်60ကျော်ရဲ့အဲကြည့်ပါဗျာဥမာစမာစုပလစ်တနေ့ကတာဝန်ပေးလိုက်တဲ့ဒီတော်စုဝန်ကြီးတပါဆိုရင်အသက်70လောက်ဆိုတဲ့အခါကျတော့ဒါတော်များများပြောကြတာတွေရှိပါတယ်အသက်အရွယ်လုံနိုင်တဲ့စွမ်းရည်ပေါ့အဲ့လိုပဲကျွန်တော်တို့ချိန်ဆတင်တယ်ဗျာဥစားပေးတင်တာကတော့လူငယ်တွေဥစားပေးတင်တာဒါမူရမှတ်ပါတယ်သို့တော်လည်းပဲလောလောဆယ်မှာလူငယ်တွေကိုတာဝန်ပေးဖို့လူငယ်တွေနဲ့တွဲလို့ဖို့အတွက်အစင်းစင်းမဖြစ်သေးတဲ့အခါမှာတော့လူကြီးတွေကလူငယ်တွေနဲ့တွဲပြီးတော့ဒီလိုပဲမိခေါ်ပြီးတော့ပဲတို့ကြရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဒါအစိုးရအဖွဲ့ထဲမှာပေါ့နော်ဒီကျင့်ပြစ်ချစားတဲ့အဂတိလိုက်ဆောင်မှုရှိတဲ့သူတွေကိုစပြီးတော့အရေးယူတာတွေရှိနေပါပြီဆိုတော့ဒီလိုအခြေအနေတွေကနောက်ထပ်ရှိလာနိုင်စရာရှိသေးသလားဒီလိုပုံမှန်တွေနဲ့လေလို့စစ်ဆေးတာမျိုးတွေရှိလာနိုင်ပါသလားရှင်ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်ကတော့ရှိလာနိုင်တယ်လို့ထင်တယ်နော်ရှိလည်းရှိရမယ်လို့ကျွန်တော်တော့ဟိုယူဆတယ်အားကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာတကယ်တမ်းအရေးကြီးတာကလေပါတီပြန်လဲထူထောင်ရေးပါတီတော်ထူထောင်ရေးကိစ္စပဲဖြစ်ဖြစ်အစိုးရကိစ္စပဲဖြစ်ဖြစ်လပိလိုက်ယူကိစ္စအကြိလိုက်စာမှုကိစ္စမုတ်ချကိုနှိမ်နေရမယ့်ကိစ္စပါပဲ
ဟုတ်ကဲ့နောက်ထပ်ပေါ့ဒီပြည်နယ်နဲ့တိုင်းတွေမှာဝင်ကြီးအဆင့်တွေဝင်ကြီးချုပ်အဆင့်တွေအပြောင်းလဲရှိလာနိုင်ပါသေးလားရှင်ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တော့ရှိလာနိုင်သေးတယ်လို့ကျွန်တော်တဦးချင်းအနေနဲ့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့အခုဒီ NLD ဦးဆောင်တဲ့အစိုးရရဲ့နှစ်နှစ်ကျော်ကာလအတွင်းမှာအစိုးရအဖွဲ့ဝင်စည်းရင်းမငြိမ်သေးပါဘူးအပြောင်းလဲတွေရှိနေပါသေးတယ်အဲ့ဒါအဓိကဘာကြောင့်လို့သုံးသပ်ပါလဲရှင
်နံပါတ်1ကတော့ကျွန်တော်စောင့်ဆောင်ရေးကစင်တာတာလောက်စောင့်ဆောင်ရေးမြင့်မလာဘူးမြင့်တယ်မလာဘူးအဲ့ဒီအတွက်ကြောင့်လဲဒါအပြောင်းလဲလုပ်နိုင်ကြရည်ရှိပါတယ်နံပါတ်2ကတော့အလီအဂတိလိုက်စားမှုပြဿနာပေါ့နံပါတ်3ကတော့လူမှုရေးပြဿနာပေါ့နံပါတ်4ကတော့ကျွန်တော်တို့ဒီအသက်အရွယ်နဲ့ကျန်းမာရေးပေါ့ပြဿနာသူများကျန်းမာရေးပြဿနာပေါ့အဲ့ဒီအရေးအဲ့ဒီအချက်လေးချက်ပေါ်မှာမူတည်ပြီးတော့လုပ်နိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆိုတော့ပြီးခဲ့တဲ့ရက်ကပဲပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကသူတို့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာရှိပါတယ် NLD ဦးဆောင်တဲ့အစိုးရဟာဒီနှစ်နှစ်ကာလအတွင်းမှာပြည်သူဗန္ဓာတွေကိုပေါ့နော်ကိုယ့်ရဲ့ငွေလိုမျိုးသုံးဆွဲခဲ့တယ်ဆိုပြီးတော့အပြင်ပေါ့တခြားဒီကိစ္စတွေလည်းပြောဆိုသွားတာရှိပါသေးတယ်ဆိုတော့ဒီလိုအတိုက်ခံပါတီတစ်ခုရဲ့ထောက်ပြချက်အပေါ်မှာရောဦးမူရအောင်ရှင်ဘယ်လိုများသုံးသပ်ပါလဲရှင်
ပထမဆုံးပြောချင်တာတော့သူအဲ့လိုထောက်ပြတယ်ဝေဖန်နေဆိုတာဟုတ်တော့ဒါကျွန်တော်တို့အနေနဲ့ကတော့ပြည့်တင်စရာအကြောင်းမရှိပါဘူးဒါတွေကတော့ကျွန်တော်တို့နိုင်ငံရေးပါတီအနေနဲ့ကတော့ဒါကိုဒါသတိထားရမယ့်ကိစ္စပါပဲသို့တော်လည်းပဲအဲ့ဝေဖန်ထောက်ပြမှုကအပြုသဘောအဆောင်မဲနဲ့ပေါ့လေဟိုတိုက်ခိုက်တဲ့သဘောမျိုးဖြစ်လာပြီးတော့တို့နဲ့တို့လို့တာမဟုတ်ဘူးဟလာဒီကလို့တာကတော့တို့ဒါကတော့ချပါပဲတိုက်ရမယ်ပဲဆိုတော့ဟိုရည်ရချက်နဲ့လုတ်တယ်ဆိုရင်တော့ကျွန်တော်အဲ့ဒါကိုလက်မခံပါဘူးသူတို့အနေနဲ့ဟိုတုန်းကသူတို့လုတ်ခဲ့တဲ့အရာတွေကိုပြန်ကြည့်လို့ရှိရင်ကျွန်တော်တို့လည်းအစားတော်များစွာသူတိုင်းပြည်ရဲ့ပန္နာတွေအများကြီးသူအလားတဆုံရှုံအောင်လုတ်ခဲ့တာတွေအများကြီးရှိပါတယ်ဒါတွေသူတို့ပြန်ပြီးတော့စဉ်းစားဖို့အသင့်တယ်လို့ကျွန်တော်ထင်ပါတယ
်ကဲဒီအစိုးရနဲ့တက်မတော်ဆက်ဆံရေးအခြေအနေရောသိချင်ပါတယ်ရှင့်ဘာဖြစ်လို့လဲဆိုတော့ဒီတိုင်းဒေသတွေမှာဖြစ်တဲ့ဒီတိုက်ပွဲတွေမှာဒီအစိုးရအနေနဲ့တက်မတော်နဲ့ညှိနှိုင်းမရလို့ဆိုတဲ့အခြေအနေမျိုးဆိုပြီးသုံးသပ်ကြတာလည်းရှိပါတယ်ဥမ္မရအောင်ရှင်ရောဘယ်လိုများသုံးသပ်ပါလဲရှင့်
ကျွန်တော်တော့အဲ့ဒီဟာကိုဘက်နှစ်ဖက်စလုံးမှာနှစ်ဖက်စလုံးမှာပြန်ပြီးတော့ရှင်းရှင်းသုံးသပ်ကြဖို့လိုလိမ့်မယ်လို့ထင်တယ်။နှစ်ဖက်စလုံးပြန်ပြီးတော့ realize ကြဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဘယ်သူမှားတယ်မလူမှားတယ်ဆိုတာတက်ပေါ့လေ။နှစ်ဖက်စလုံးကကိုရှင်းရှင်းပြန်ပြီးတော့သုံးသပ်ပြီးတော့ရှင်းရှင်းပြန်ပြီးဆွေးနွေးနိုင်လို့ရှင်တော့ဒီကြက်လာပြည်ရလိမ့်မယ်လို့ထင်ပါတယ်
။ Okay အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။